ဂျပန်နိုင်ငံက Nissan Motor Car ကုမ္ပဏီရဲ့ကြီးကဲဟောင်း Carlos Ghosn ဟာသူ့အနေနဲ့ဂျပန်နိုင်ငံတည်းမတရားမှုတွေနဲ့နိုင်ငံရေးဖိနှိပ်ခံမှုတွေကြောင့်လေဗရိုနိုင်ငံကိုရှောင်တိန်ထွက်လာရတာဖြစ်တယ်လို့ပြောပါရတယ်။သူဟာဗန်ဒိုင်းဆိုင်ရာမတော်မတရားလုပ်မှုဆွဲချက်တွေနဲ့ဂျပန်နိုင်ငံမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတရားရေးစနစ်ဟာပြည်ဝင်နေတယ်လို့ပဲခွဲခြားဆက်ဆံမှုတွေနဲ့အခြေခံလူ့ခွင့်ရေးတွေညှင်းပယ်ခံရတယ်။နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုလည်းဂျပန်ကမလိုက်နာမှုတွေရှိတယ်။ဒီချက်တဲ့အောက်ကနေပြီးတော့သူယုံထွက်ပြီးတော့သူဟာလေဗရိုနိုင်ငံကိုရောက်နေပြီလို့ Carlos Ghosn ကပြောပါတယ်။ Ghosn ဟာဒီ2018ခုနှစ်နိုဝင်ဘာလကပထမဆုံးအကြိမ်ဖြစ်တဲ့ထင်းသိမ်းခံပြီးတော့အာမခံနဲ့လွတ်မြောက်ခဲ့တဲ့နောက်အကြိမ်ကြီးထပ်ပြီးတော့ဖမ်းခံခဲ့ရဘူးပါလေ။နောက်ဆုံးသူလွတ်မြောက်ချိန်မှာတော့သူ့အနေနဲ့ဂျပန်နိုင်ငံတွင်းကနေမထွက်ခွာရဘူးဆိုတဲ့ခံဝင်ရှိခဲ့ပါတယ်။ဒါပေမဲ့လို့သူအခုဘယ်လိုမျိုးထွက်လာသလဲဆိုတာကိုတော့ Ghosn အသေးစိတ်ပြောမထားပါဘူး။ဂွန်ဆာဒီပြင်သစ်ဘရာဇီးနဲ့လေဗနွန်နိုင်ငံတွေမှာနိုင်ငံသားအဖြစ်ခံယူသားသူဖြစ်ပါတယ်။ဂွန်ဆာကတော့သူ့ပေါ်ဆွဲချက်တွေကိုညှင်းဆို့ပါတယ်။ဆွဲချက်တွေထဲမှာတော့2010ခုနှစ်နဲ့2015ခုနှစ်ကြားနစ်ဆန်ကရတဲ့သူ့ရဲ့ဝင်ငွေတွေကို90ရာခိုင်နှုန်းအထိရှော့ပြထားတယ်ဆိုတာပါပါတယ်။ဒါအပြင်အိုမန်နိုင်ငံအယောင်ကုစလေတူးစီကနေပြီးတော့ဒေါ်လာ5တန်းတဲကနှစ်တန်းခွဲကိုဒီနစ်ဆန်လုပ်ငန်းခွဲတစ်ခုကနေသူ့ပိုင်တဲ့ယင်းနှိမ့်နိုင်မှုလုပ်ငန်းတွေကိုသူ့ပုဂ္ဂိုလ်ရေးတုံမှုတွေလွှဲပြောင်းယူခဲ့တယ်လို့လည်းဆွဆွဲခံထားပါတယ်။ Carlos Ghosn ဟာနစ်ဆန်ကုမ္ပဏီကိုNissan ကုမ္ပဏီကိုဒီဝါလီခံရမယ့်အချိန်ဒီကနေပြီးတော့ကမ္ဘာရောင်းဝအကောင်ဆုံးကားကုမ္ပဏီတစ်ခုဖြစ်လာအောင်လို့စွမ်းဆောင်နိုင်ခဲ့တယ်ဆိုပြီးတော့သတ်မှတ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ